ကြည်တပတ်တော်စကြဝဠာတိရဲ့ပရင်းပောက်ကိုဖွင့်လှစ်နိုင်ပြီလို့တင်စားနေကြတယ်။တွေ့ရှိချက်ဖြစ်တဲ့ Grassfire Line တိုင်းတာနိုင်တဲ့အကြောင်းပြောပြပေးပါစီ။လူငယ်တဲ့နှစ်ပေါင်း100လောက်ကကမ္ဘာကျော်ယူပပေးတာပညာရှင် Albert Einstein ပြောတဲ့ Gravitational Wave လို့ခေါ်တဲ့ Grassfire Line ရှိမရှိလက်တွေ့ပြနိုင်လို့သိပ္ပံပညာရှင်တွေစူးစမ်းခဲ့ကြတာကြားပါပြီ။ဒါကို Washington ဒီနယ် Hanford နဲ့လူးဝီဇီယားနာပြည်နယ်လီဗင်စတန်မြို့တွေမှာဒေါ်လာတန်း1100ကျော်အကုန်ကျခံဆောက်လုပ်ထားတဲ့လိုက်ကုန်းလို့ခေါ်တဲ့လေဆာရောင်ခြည်သုံး Grassfire Line စောင့်ကြည့်ကြရနှစ်ခုကနေတပြိုင်တည်းလိုလိုတိုင်းတန်နိုင်နေတာမို့အခုလက်တွေပြနိုင်ပါပြီ။သိပ္ပံပညာရှင်ပေါင်း1000ကျော်နဲ့စောင့်ကြည့်လေ့လာခဲ့တဲ့ဒီစီမံကိန်းရလဖြစ်တဲ့ Grassfire Line တွေကိုအတန်းဖြစ်ပြောင်းလဲနားထောင်လို့ရအောင်လဲဖန်ပြီးခဲ့ပြီး Washington DC မြို့တော်အခမ်းအနားမှာပြည်သက်တွေနားထောင်နိုင်အောင်ပါဖွင့်ပြခဲ့တာပါ။စကြဝဠာကြီးအကြောင်းလူသားတွေမသိသေးတာအများကြီးရှိပါတယ်။အခုဒီ Grassfire Line ဟာလူသားတွေစီအသိသေးဆုံးအရာဝတ္ထုတွေကိုပါဖြတ်ပြီးလာနေတာမို့ X-ray ကနေလူသားတွေအကြောင်းသိရတယ်လို့ Grassfire ကနေစကြဝဠာကြီးတွေကမသိသေးတာတွေကိုသိလာနေတာပါ။ဒါကြောင့်အခုတွေ့ရှိချက်ဟာနက္ခတ္တဗေဒပညာရဲ့အတွက်အဖိုးမဖြတ်နိုင်ဘူးလို့ Illinois တက္ကသိုလ်ကနက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းတာထွေးကပြောပါတယ်။
တော်တော်ထူကြတဲ့တွေ့ရှိချက်ပါအများကြီးကိုကျွန်တော်တို့ရှိကိုဆက်စပ်နေတာကိုတကားဖွင့်ပေးလိုက်လို့ပဲသိပ္ပံပညာနယ်ပယ်ရလေ့လာကြရင်အများကြီးကိုဖြစ်လာအောင်မှာပဲပထမဦးတည်းကစရီးပဲတွေ့တယ်ပြီးတော့ဒါနဲ့ပတ်သက်ပြီးတော့နောက်ပိုင်းကျတော့ဖြူဒေတနာလို့ရှာရင်အများကြီးရှိလာမယ် neutron star နဲ့ပတ်သက်တာ binary black hole နဲ့ပတ်သက်တာဒီ black hole ကိုလည်းလက်ထည့်တွင်ကြီးတစ်ခုနဲ့တစ်ခုပေါင်းတာလေနောက် supernova explosion ကြီးတွေဒါ big bang ကစအာဂတလေးလာတဲ့လူတွေကျောင်းသားအိမ်အတွက်ကိုတကားပေါက်တစ်ခုဖွင့်ပေးတဲ့ကိုလေ့လာကြရအများကြီးဖြစ်လာမှာပဲ
ဟုတ်ကဲ့ဟုတ်ကဲ့တော်ထူးထူးခြားခြားတွေ့ရှိချက်လို့
ပြောလို့
ဟုတ်အခုပထမဆုံးအန်စတိုင်းရဲ့ဒီ theory ယူဆချက်ကိုပြောပြပေးပါစမ်း
1956ခုနှစ်က Albert Einstein ကနေပြီးတော့သူရဲ့ relativity theory ရဲ့မှာဒီ drug ကနေ energy ပြောင်းလဲရတဲ့ energy နဲ့ drug ပြောင်းလဲရတဲ့အခုကဘာပြောလဲဆိုတော့ drug to swing အားရဟာတဲ့ drug ပုံမှာဝင်နေတယ်နောက်တစ်ခါကျတော့ဒီအာဂါသဟီလင်းမျိုးသူရွက်ထည်တစ်ခုနေလဲယူဆထားတာပေါ့လေအဲဒီသဘောမျိုးကြည့်မယ်ဆိုလို့ရှိရင်လည်းဒီ drug ကိုရလာလေလေသူရဲ့ drug to swing အား wave အများကြီးပဲအဲလိုသူပြောထားတာကိုအဲ့ဒါပဲပုံမှန်မူတည်ရဆိုလို့ရှိရင် catalytic event ကိုခေါ်ရဲအတိုင်းအဆမရှိတဲ့အဖြစ်အပျက်တွေပေါ့ဥပမာ black hole ဆိုတာမျိုးတွေတိုက်တာလို့နောက်တစ်ခါ big bang ကိုခေါ်ရဲကျွန်တော်တို့ space and time ကို inflation လို့ခေါ်ရဲပုံမှန်မူဖြစ်တာမျိုးတော့ကျွန်တော်ကြတော့ပေါက်ကွဲလို့ခေါ်တာပေါ့အဲ့ဒါမျိုးကြီးခါကျလို့ရှိရင်သူ့ရဲ့ဒီ wave တွေကစကြဝဠာတစ်ခုလုံးပြန်လာအောင်အဲ့ဒါကိုသူက hold ထုတ်တာတော့
ဆက်ဒီ gravitational wave ကိုလက်တွေ့ဘယ်လိုမြင်နိုင်လဲပြောပြပေးပါဆရာ
ဒီ gravitational wave ကိုပြီးရဒီလိုကြောင့်မလို့သိပြီးတော့အားကောင်းတဲ့ဒီတက်တာကြီးနဲ့ဆမ်းမှာပဲရတယ်ဒါမှမဟုတ်ဖွင့်ဖို့ကမလွယ်ဘူးဆိုပြီးအိုင်းစတိုင်းကိုလည်းပြောခဲ့တာအခုကဒီမတွေ့ပါဘူးလို့ပြောတဲ့ gravitational wave ကိုအမှန်မြင်နေတွေ့တော့ဘယ်စတော်လုံးကြီးနဲ့ပတ်သက်တဲ့သိပ္ပံပညာရှင်တောင်းဝင်းမှာဒါအချိန်မဆုံးအမြင်မျိုးတစ်ခုပဲလို့ယူဆလို့ရတယ
်။အော် astronomy မှာလေ့လာသမျှတွေမှာအချိန်မဆုံးအမြင်မျိုးပေါ့နော
်။ဒါဘလို့မှမမျော်လင့်ထားတာကိုတွေ့တာ
။အရင်တုန်းကတော့ဒီ Einstein ပြောတဲ့theory နဲ့ပဲသွားနေတယ
်ဒါ hypothesis ပေါ့လေပညာရှိတွေနဲ့ပဲသွားနေတာ1980 1980လောက်ကရော Joseph Taylor တို့ Russell Hall တို့စသဖြင့်မတူရော binary star လို့ခေါ်တယ် pulsar ဆိုတဲ့ neutron star ကိုပတ်နေတယ် positronic star တို့စလိုက်တာတွေကဒီ positronic star ကို positronic နဲ့လဲလေရနေပြီးတော့သူကချုပ်သွားတယ်ဒီတော့ energy ရောက်သွားတာ space နဲ့ကြာတော့ဒါကဘာကြောင့်များဖြစ်ရလဲကြည့်လို့ရှိရင် energy လို့ခေါ်တဲ့ swing energy ကစက်ကြောလာနှောင်းပြတ်သွားတော့ဒီဟာဘာနဲ့သွားဆို gravitational wave နဲ့သွားရဖြစ်နိုင်တယ်ဆိုပြီးတော့ယူဆတာတော့တွေ့တော့မတွေ့ဘူးအဲဒီ pulsar ရဲ့ရောက်ကြသွားတဲ့ energy ကိုသူတွေ့တာတခုတည်းတည်းနဲ့သူတို့ကဟို Nobel Prize ရတာပေါ့ကြောင်အဲ့ဒါနဲ့ပတ်သက်ပြီးတော့ Luna pulsating star ရဲ့ energy ရောက်သွားတာကိုသူကတွေ့တာ gravitational wave ကိုမတွေ့ခဲ့ဘူးဒီစပင်မလာစလီရဲ့တတော်စင်ဟာတမှာလေကိုလို့ခေါ်ရဲလေဆာအင်တာဖီရိုမီတာနဲ့ gravitational wave observatory ဆိုတာနှစ်ခုလောက်ကတော့တစ်ခုအောင်မှရှိတယ်ဒီ Livingston Louisiana မှာရှိတယ်နောက်တစ်ခု Hanford Washington မှာရှိတယ်သူအဲ့နှစ်ခုကနေပြီးတော့မှ gravitational wave ရှိတယ်ဆိုတာကိုသူတက်သိပြီးနေတယ်တကယ်လည်းတွေ့တော့
ဒီ drug to swear line ကိုဘယ်လိုစပြီးတွေ့ခဲ့တာလဲဆရာ
ဟိုနှစ်ခုရှိတယ်ဒီ view ကတခါကျွန်တော်ပြောခဲ့ဘူးပါတယ်ဒီလိုခေါ်ရဲနှစ်ပေါင်းတန်ပေါင်းတောင်းတော့ရှာကျွန်တော်တို့ကဒီလိုဖြစ်ခဲ့တဲ့ဆက်ကြော်လာအဖြစ်ဖြစ်ပေါ့ဒီတော့ကျွန်တော်ကကျွန်တော်အချိန်နဲ့နေရာဖောင်းပွားမှုကြီးလို့ခေါ်တာဟုတ်အင်ဖလေးရှင်းဖြစ်တာဟုတ်အဲ့ဒါခေါ်တာတချို့ကြတော့လေ ဟိုပောက်ကွဲလို့ခေါ်တာပေါ့အဲ့ဒါလည်းနှစ်ပေါင်း3,800ကြာပြီးတဲ့အခါကျတော့မှသူကတန်မိုးရင်းဖွယ်ပြီးဒီစနဝေးဖို့ဆက်ကြဝလာဦးတီဆရာကထွက်လာတဲ့ဝေးတီကအခုကြာတဲ့အခါကျတော့သူကဘာလဲကြံနေလဲဆိုတော့ကော့စမစ်မိုက်ခရိုဝေးဗ်တက်ဂရောင်းနဲ့ကြံနေတာ哦ဒီဟိုတကြီးကကဘာဆိုင်နေထားသွားလဲဆိုရင်ဒီနိုင်နဲ့အဝေးရောက်ကန်တောက်သွားပြီလေလို့သူရဲ့ခြေရကန်အမှတ်သားကြံကသပယ်ရဲမှာဟို ripples လို့ခေါ်တဲ့နိုင်ကုန်နေကြံနေတယ်အဲ့ဒါဒီလိုလေ့လာဖို့လိုတော့နော်ပင်မိုရီဖွယ်ပြီးစနဝေးကိုကြည့်ဖို့ကဘယ်လိုကြည့်ရလဲဆိုတော့ cosmic background radiation ကိုကြည့်ရတယ်အဲ့ဒါကိုကျွန်တော်တို့က radio telescope နဲ့ကြည့်ရအောင်အဲ့ဒါမနစ်ကသူတို့တွေ့ရဆိုပြီးတော့ပြောတာပေါ့လေဒါမှမဟုတ်အခုချိန်လေး confirm လို့ရတယ်ဒီတစ်ခါကျတော့ဟိုအလေးနှစ်ပေါင်းတန်ပေါင်း1000လောက်မှာရှိတဲ့နေရာကနေပြီးတော့ဟိုကုန်းကအနေဆက်တွင်းကြီးပေါ့ black hole ကြီးတစ်ခုအခုလည်းသူပိုင်နေပူပေါင်းသွားပြီးတော့ထွက်လာတဲ့ဒီ gravitational wave ကိုလေ့လာတာဒီကြီးမားတဲ့ black hole ကြီးတစ်ခုနဲ့ခုဝင်တိုက်တဲ့အခါကျတော့ဒီအရင်းအမြင်တဲ့တော်တော်လေးသူထွက်လာတော့အဲ့ဒါကိုဖမ်းလို့တော့ဆိုတော့ဖမ်းလိုက်ကြတော့သူတို့ဘာလဲလို့လဲဆိုတော့နှစ်မိုင်ခွဲလောက်ရှိတဲ့ interferometer gravitational wave observatory ဆိုတာနှစ်ခုထားတော့ပြီးတော့အဲ့ဒါလေးကြောင်လွှင့်လိုက်တယ်သူကဟိုဖြတ်လဲဖြတ်သွားမယ်အမှန်တကူပြီးတော့ reflection ကိုခေါ်ရဲနှစ်ခုခွဲထုတ်လိုက်တော့ခွဲထုတ်လိုက်ပြီးတော့သက်ဆိုင်ရာမှန်နေတဲ့ TV ပြန်လာပြီးလို့ရှိရင်သူ့ကိုကြည့်ရတယ်ကြည့်တဲ့အခါကျတော့ဒီ wave နှစ်ခုပြန်လာတာတခုနဲ့တခုက180 degree ကိုယ်နေလို့ကြောင့်မလို့ခုနှစ်တခုကျွန်တော် physics မှာတော့ destructive interference လို့ခေါ်တယ်အဲ့ဒါဖြစ်ပြသွားမယ်ဒီလိုမျိုးခုနလာတဲ့ gravitational wave ကလာဒီ laser ကို interfere လုပ်မယ်ပေါ့လေနောက်ဝင်နှောက်ရှက်မယ်ဆိုလို့ရှိရင်အဲ့ဒီမှာ flight တွေကြီးကြည့်ရမလို့ခမတာတော့ဒီတစ်ခေါက်မှာအဲ့ဒါတော့တွေ့တာပဲဆိုတော့ distortion လို့ခေါ်တော့ပေါ့လေဘုနာ gravitational wave interference ရှောင်းလို့တိုင်တော်လေးတော့တွေ့တယ်။ဒီဟာလည်းဖြစ်ပြီးတယ်။စရတဲ့ ISN ကပြောပြီးသားဒီဟာဖြစ်ဖို့လုံးဝမဖြစ်နိုင်ဘူးပြောထားတော့ဒီကောက်မှာ14နိုင်ငံပြပပညာရှင်တွေရဲ့နောက်ဆုံးပေါ် detector နဲ့လုပ်တဲ့တကြောင်လို့အခုတစ်ခါတွေ့ရတယ်။ဒီ distortion တွေကဘလောက်ရှိလဲဆိုရင်ဒီ program တစ်ခုရဲ့တပေါင်းပုံတပုံလောက်ရှိတဲ့ wavelength တွေကိုတော့တွေ့တာ။အဲ့ဒါတွေရဲ့ထုတ်ဆောင်မှုတွေကိုတော့တွေ့တာ။အဲ့ဒါတစ်ခုတည်းကတွေ့ရမလို့ခုစလုံးကတွေ့တဲ့တကြောင်လို့ဒီ confirm လုပ်ရအောင်။ဆိုတော့ဒါကပထမအဆုံးအောင်မှုတစ်ခုပါပဲ
။ဒေါက်တာဝင်းတာထွေးရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပြန်စင်နောက်တစ်ပတ်မှပြန်ပြီးဆုံရအောင်